အခုတော့တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့တင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်။နေဆက်အခြေစိုက်တိုင်းရင်းသတင်းတောက်တွေကနေစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမိပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့စစ်ပတ်ရေးရာနဲ့နိုင်ငံရေးဆိုင်ရာထိပ်တီးခေါင်းဆောင်ရာထူးငါးနေရာကိုအပြောင်းလဲပြုလုပ်ခဲ့ပါတယ်။ရခိုင်ပြည်နယ်အမ်းမြို့နယ်မှာမူရင်စိတ်ကြွဆေးပြား9သိန်းကျော်တည်ဆောင်လာသူတို့ကိုဖမ်းဆီးခဲ့တယ်ဆိုတာနဲ့ကယားပြည်နယ်လွိုက်ကော်မြို့မှာငင်းချင်ရင်နီနိုဖလယ်ပွဲကျင်းပခဲ့တဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်တင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်သွားမှာပါ။ကချင်လွတ်လပ်ရေးအဖွဲ့ကချင်လွတ်မြောက်ရေးတပ်မတော် KIO KIA ရဲ့စစ်ဖက်ရေးရာနဲ့နိုင်ငံရေးဆိုင်ရာထိပ်တီးခေါင်းဆောင်ရာထူး9နေရာကိုအပြောင်းလဲပြုတ်လုခဲ့တယ်လို့ကချင်ငင်းချမ်းရေးအကျိုးတော်ဆောင်အဖွဲ့ PCG ကဦးလမိုင်ကွန်ကြာကပြောပါတယ်ဇန်နဝါရီလ22ရက်နေ့ကနေ25ရက်နေ့အထိကျင်းပပြုတ်လုတဲ့ KIO KIA ရဲ့ဗဟိုကော်မတီအစည်းအဝေးကနေဆုံးဖြတ်ခဲ့တာပါယခင် KIA စီဦးစီးချုပ်တာဝန်ယူထားတဲ့ပိုချုပ်ကံရှောင်းကိုယခင်ရာထူးအပြင်နိုင်ငံရေးဆိုင်ရာ KIO ဒုတိယဥက္ကဋ္ဌတက်အဖြစ်ပူးတွဲရာထူးထပ်မံပေးအပ်လိုက်ပြီးဒုတိယစီဦးစီးချုပ်ပိုချုပ်ကော်မော်ကိုတော့ KIO ရဲ့ဒုတိယဥက္ကဋ္ဌနှင့်အဖြစ်ရာထူးပြောင်းလဲခန့်အပ်လိုက်တာဖြစ်တယ်လို့ဦးလမိုင်ကွန်ကြာကပြောပါတယ်လက်ရှိပိုချုပ်ကော်မော်ရဲ့ဒုတိယစီဦးစီးချုပ်နေရာမှာတော့ဗိုလ်မှူးချုပ်ခေါင်လွန်းနဲ့ဗိုလ်မှူးချုပ်အောင်ဆိုင်လာတို့ကိုပူးတွဲတာဝန်ခန့်အပ်လိုက်တယ်လို့ဆိုပါတယ် KIO ရဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်အမ်ဘန်းလာကတော့ KIO KIA ရဲ့နိုင်ငံရေးဆိုင်ရာများကိုအဓိကလှုပ်ဆောင်သွားမဲ့ကချင်လွတ်လပ်ရေးကောင်စီ KIC မှာဒုတိယဥက္ကဋ္ဌတာဝန်ကိုပြောင်းလဲယူသွားမှာဖြစ်တယ်လို့သိရပါတယ်
ရခိုင်ပြည်နယ်အမ်းမြုတ်နယ်ဘဲပတုံစစ်စေးရိတ်ကိတ်မှာ WY စာတမ်းပါစိတ်ကြွဆေးပြား9သိန်းကျော်နဲ့ဆေးပြားတဲဆောင်တူတူအုပ်ကိုရဲတပ်ဖွဲ့ကနေဖမ်းဆီးခဲ့ပါတယ်ဒီလ20ရက်နေ့မှာဖမ်းဆီးခဲ့တာပါအခုဖမ်းဆီးတဲ့စိတ်ကြွဆေးပြားတွေရဲ့ကာလတန်ဖိုးကြက်ငွေတန်ပေါင်း 1,500 ကျော်တန်ဖိုးရှိတယ်လို့အမ်းမြုတ်နယ်ရဲစခန်းကတူရဲအုပ်တောင်းတွေကပြောပါတယ်အလားတူစနွယ်လ21ရက်နေ့မှာမောင်တော်မြို့ရွာတစ်ကေရက်ွက်မှာလည်းအမျိုးသမီးတူနဲ့အတူစိတ်ကြွဆေးပြားတသိန်းနီးပါးကိုရဲတပ်ဖွဲ့ကဖမ်းဆီးရမိပါတယ်ရခိုင်ပြည်နယ်အတွင်းမှာကျောင်းသားအရွယ်လူငယ်တွေကြားမှာမူရင်စေဝါသုံးဆဲမှုတွေမြင့်မားနေတယ်လို့ဒေသခံတွေကပြောပါတယ်
။ကချင်ပြည်နယ်ဒေသတီးတီးကလူထုအင်အား 1,600 ကျော်ပါဝင်တဲ့မူရင်စေဝါတိုက်ဖြတ်ရေးအဖွဲ့ဟာကားအစီး60ကျော်နဲ့ဘိန်းအများဆုံးစိုက်ပျိုးတဲ့ဒေသအဖြစ်သတ်မှတ်ခံထားရတဲ့ကံပိုက်တီဒေသကိုအတိအကပြစ်မှတ်ထားပြီးဘိန်းခင်ဖျက်ဆီးဖို့တွားနေကြပြီဖြစ်ပါတယ်။ကချင်ခရိယံမူရစ်စေဝါတက်ဖြတ်ရေးအဖွဲ့တွေနဲ့အတူပြည်내အစိုးရရဲတပ်ဖွဲ့အင်အား90ခန့်ကလည်းလုံခြုံရေးအဖြစ်ပါဝင်ခဲ့တယ်လို့အဖွဲ့ဝင်တွေကပြောပါတယ်။ကံပိုက်တီအတိအကဖြစ်ပေမဲ့ချီဖွေဒေတာဖက်လဲအုပ်စုခွဲပြီးတွားနေတယ်လို့သိရပါတယ်။အဖွဲ့ငယ်12ဖွဲ့ခွဲပြီးဘိန်းခင်းတွေဖျက်ဆီးသွားမှာဖြစ်တယ်လို့အဲ့ဒီအဖွဲ့ခွဲနာမည်တွေကိုတပ်တန်းနီတက်ရင်းများလို့ပေးထားပါတယ်။ဘိန်းခင်းဖြက်စည်းမဲ့အစီအစဉ်ကိုဇန်နဝါရီလ18ရက်နေ့ကနေဖေဖော်ဝါရီလ4ရက်နေ့အထိလှုပ်ဆောင်သွားမှာဖြစ်တယ်လို့အဖွဲ့ခေါင်းဆောင်တွေကပြောပါတယ်
။ပုံမူကြီးစောစောင်းအောင်ဦးစီးတဲ့အစ်စ်ပြန်လည်ဖွဲ့စည်းလိုက်တဲ့ဒုတက်တော်ကရင်ဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော် DKBA နဲ့နေချားဆောင်တပ် BGF တို့ဟာကော့ကရိတ်မြို့နယ်ကောင်းမူးရွာနားဘက်မှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်။ဇန်နဝါရီလ24ရက်နေ့ကစတင်တိုက်ပွဲဖြစ်ပွားခဲ့တာပါ။မြန်မာအစိုးရအနေနဲ့ငြိမ်းချမ်းရေးတည်ဆောက်ရေးမှာအလုံးပါဝင်ခွင့်မပေးတဲ့အတွက်စီရေးပဋိပက္ခတွေထပ်မံဖြစ်ပွားလာအောင်မှာလို့ DKBA ဘက်ကပုံမူကြီးစောစန်းအောင်ကပြောပါတယ်ပုံမူကြီးစောစန်းအောင်ဦးဆောင်တဲ့အဖွဲ့ဟာမြန်မာတပ်မတော်နဲ့မကြာခဏဆိုတလို့တိုက်ပွဲဖြစ်ပွားနေတဲ့အတွက်ပြည်ထနာကိုဖြေရှင်းဖို့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ဌာနချုပ်ကဆင့်ခေါ်ချက်ကိုမလိုက်နာလို့အဖွဲ့ကနေထုတ်ပယ်ရာကနေအခုတဖန် DKBA အဖွဲ့ကိုထပ်မံဖွဲ့စည်းခဲ့တာလည်းဖြစ်ပါတယ်
ကြမ္မာရီတက်အပိစက်ယုံနဲ့တိုယိုထိုင်းကုမ္ပဏီအလိုမရှိကြောင်း V9 ပိုစတာစိုက်ထူပွဲကိုမွန်ပြည်နယ်ရေးမြို့နယ်ဖာလိန်ဒေသမှာဇန်နဝါရီလ24ရက်နေ့မှာပြုလုပ်ခဲ့ပါတယ်။အစိုးရတက်လက်ထက်မှာကြောက်မီးတွေးစက်ယုံစီမံကိန်းကန့်ကွက်နေတဲ့ဒေသခံတွေရဲ့အတန်းတွေကိုပ Pomo Ayun Saila Pune, Sayone Patabi, EIE, SIA, Longan Rego, Samuel Chimbube, Keta Sangan Tarago, Dida Kanwe, Dishi Nale, Bo Yue Bido, Posta Sai Tupwe, Pulo Dalu, and in Jaya, Bongi Janga, Letau Seado, Ashen Nandaga, Main Bade, American Dollar Tan, Natanquania, Yinim Yoname, Jamirue Ton, Taapi Sayon Siman Gengo, Doyo Tank Company, Gani, Accounte Popo,
ပြည်ထောင်စုအစိုးရလက်စွပ်ဝင်ကြီးဌာနနဲ့လုပ်ငန်းသဘောတူစာချုပ် MOA ကိုအပီလ9ရက်နေ့မှာလက်မှတ်ရေးထိုးခဲ့ပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကရယာပြည်နယ်မှာရှိတဲ့အရက်ပတ်လူမှုအဖွဲ့အစည်းတွေနိုင်ငံတကာလူမှုအသင်းအဖွဲ့တွေနိုင်ငံရေးပါတီတွေနဲ့ ဒိုင်နာလနက်ကန်အဖွဲ့အစည်းတွေစုပေါင်းပြီးငင်းချမ်းရေးနီနော့ဖလေပွဲဖိုရမ်တစ်ခုကိုအခုလနှစ်ဆက်တရနေ့ကနေနှစ်ဆက်သုံးရနေ့အထိလွိုက်ကော်မျိုးမှာပြုလုပ်ကျင်းပခဲ့ပါတယ်ဒီနီနော့ဖလေပွဲကနေဘာထူးခြားချက်တွေရှိနေပါသလဲဆိုတာကိုအမီကနေစူးစီးထားပြီးတော့နိုင်ကွင်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်ကရယာပြည်နယ်တွင်ငင်းချမ်းရေးဖိုရမ်လောက်ရတဲ့ရွေချက်နှစ်ပတ်သက်ပြီးတော့ဖိုရမ
ရင်းချင်းနဲ့တို့ချင်းရဲ့တိုင်ရန်စတာရဲ့အာမီရဲ့ကိစ္စတို့တိုင်ရန်စတာတို့ပေါင်းချင်းချင်းတွေကိစ္စဒီမှာပေါ့နော်ဘုံမကောင်းမှုတော့ချင်းဒီတစ်ခုတို့ရောက်ရှိအောင်တော့ပြတော့မှကျွန်တော်လူစုရဲ့ဝိုင်းပါတဲ့အတန်လေးနဲ့ပေါ့နော်အဲ့ဒါလို့ဆိုပြနေဆိုမှကျွန်တော်ပြောင်းအလုပ်ရပါမယ
်လက်ရှိအုပ်ချုပ်ရေးနဲ့ပတ်သက်ပြီးကရင်နီလူစုကတောင်းဆိုတဲ့ဘုံမကောင်းမှုနဲ့တည်တံတရာအုပ်ချုပ်ရေးစနစ်တည်ဆောက်ရေးနဲ့ပတ်သက်ပြီးအခမ်းအနားကိုတက်ရောက်လာတဲ့ကရင်မျိုးရပါတီကသူရင်မှုဦးနန်းရီကအခုလိုရှင်းပြပါတယ
်ဒီနေ့ကိုရင်းချုပ်ကိုသမ္မတအခမ်းအနားရွေးကောက်တာဖြစ်ဒီပြည်နယ်လူတို့ထက်ကပဲအချင်းချင်းပြည်နယ်ကိုကြည့်ကြောက်ဟာယူသိနေဆိုတဲ့ဒီသဘောမျိုးပါကျွန်တော်တို့တောင်းသူရင်းနဲ့ကိုယ်ပါပြတ်ပန်းခွင့်ရှိဖို့လိုတော့ကျွန်တော်တို့တောင်းသူခွင့်လေးကကျွန်တော်တို့ပြည်နယ်မှာမရှိဘူးဗျာလူထုကဒီသဘောထားမျိုးပေးတာပါ
အစည်းအဝေးကနေဒေရတွင်းလေယံမြေပြဿနာနဲ့ပယံစာရထုတ်ယူရေးပိုင်းမှာပွေလေးမြင်လာစွာကင်တယ်လှုပ်ဆောင်သွားဖို့တောင်းဆိုခဲ့တယ်လို့လဲဦးတီတီကခုလိုဆက်ပြောပါတယ
်။ကိစ္စတို့ဒီမှာမြေပြဿနာကကြီးကြီးရှိရလေ။ပယံစာရထုတ်ယူတုံးစမှုပြဿနာတွေကကြီးရ။အဲ့တမှာပေါ်ရင်ပတ်သက်တဲ့ပုဂ္ဂိုလ်တွေကလည်းအဆွေးရည်ဖြစ်နေတယ်လို့ခရိုနီတွေလည်းပါတယ်။လက်နဲ့ကင်တိုင်းသားဖွဲ့စည်းတွေလည်းပါဝင်ပတ်သက်နေတယ်ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့ကဘယ်လိုကာကွယ်ထိန်းသိမ်းမလဲ။ပွင့်လင်းမြင်သာမှုရှိပြီးတော့မှလူထုတွေလက်ခံနိုင်သောအနေအထားတစ်ခုဖြစ်ဒီလာအောင်ဘယ်လိုတည်ဆောက်မလဲ။စသည်ဖြင့်ပေါ့နော်အဲ့ဒါတွေကိုကျွန်တော်ကတောင်းဆိုထားတယ
်။ငိမ့်ချမ်းရေးဖို့ရမှာကရားပြည်နယ်ရဲ့လုံခြုံရေးငိမ့်ချမ်းရေးအခြေအနေလေယာဉ်မြေပြဿနာနဲ့ဒေသတွင်းတယံဇာရထုတ်ယူမှုအခြေအနေတွေကိုမကြာခင်မှာတက်လာမဲ့အဆွေးရသိက်ကိုဒေသခံလူထုရဲ့လိုအပ်ချက်သဘောထားတွေတင်ပြနိုင်ဖို့ဆွေးနွေးခဲ့ကြတာဖြစ်ပြီးအခမ်းအနားကိုလူဦးရေ150ကျော်တက်ရောက်ခဲ့တယ်လို့သိရပါတယ်ခင်ဗျာ
ဆက်ပြီးတော့လာမယ့်ဒုတိယကြိမ်မွန်ပြည်နယ်လွတ်တော်တက်တံမှာလွတ်တော်လုပ်ငန်းအတွေ့အကြုံနဲ့ပတ်သက်ပြီးအစဉ်ပြေချောမွေးမှုရှိစေဖို့အတွက်လက်ရှိမွန်ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေနဲ့2015ခုနှစ်ရွေးကောက်ပွဲမှာအနိုင်ရရှိထားတဲ့လွတ်တော်ကိုယ်စားလှယ်တွေတွေ့ဆုံမိတ်ဆက်ပွဲတစ်ရက်ကို January 18ရက်နေ့နဲ့19ရက်နေ့တွေမှာကျင်းပခဲ့ကြပါတယ်ဒီမိတ်ဆက်ပွဲမှာဘာထူးခြားမှုတွေရှိနေတယ်လဲဆိုတာကိုတော့မိရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်
လွတ်တော်ကိုယ်စားလှယ်အသင်းနဲ့လက်ရှိလွတ်တော်ကိုယ်စားလှယ်တွဲဆောင်မိတ်ဆက်ပွဲမှာဆွေးနွေးခဲ့တဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့ချောင်းဆောင်မဲဆန္ဒနဲ့ပြည်내လွတ်တော်ကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးကအခုလိုပြောပါဗျာ။လွတ်တ
ော်လုံခြုံရေးတက်ချာအကုန်လုံးတွေကိုပြောပြတယ်။နောက်ပြီးတော့ဒီလွတ်တော်မှာရှိနေတဲ့ပစ္စည်းကိရိယာတစားပလားအကုန်လုံးချပြထားပြီးတော့ပေါ့။ဒါနောက်လက်စစ်ကန်တာဝန်လွှဲပြောင်းယူမဲ့ပုဂ္ဂိုလ်အနေနဲ့ဒါလည်းအကုန်လုံးသိရှိထားကြရတဲ့80ဘာတွေလုံခြုံရေးဘာတွေလုပ်ရမယ်ဆိုတဲ့အအဲ့ဒါဆိုတော့သူတို့ဘက်ကလည်းမရှင်းတာရှိရင်တော့ပြန်ပြေးတော့ပေါ့တချို့ကလေးတွေကတကယ်ကောင်းတဲ့ပေါ်ရက်လာတကယ်လဲဆိုရဘက်ကလိုက်ရုံးကြည့်ဆိုဟိုကောင်းတဲ့ပေါ်ဆောင်ရွက်မှုရှိရလားဒီလေဒီ budget ခွဲဝေမှုကိစ္စတွေမှာအဲ့ဒါမျိုးသူတို့ဘက်ကလည်း
အနာရလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့လာမယ့်လွှတ်တော်တက်တမ်းမှာဘီတူလူတူအတွက်အကောင်းဆုံးလုပ်နိုင်လိမ့်မယ်လို့လက်ရှိမွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဦးကျင်ဖေးကအခုလိုပြောပါဗျာ။
2017မှာဒီ32ရောက်ရဲ့ဆောင်ရွက်ချက်ကိုလူတို့ကမလို့တင်ပြချက်ကျွန်တော်ဆန္ဒအကောင်းဆုံးဖြစ်အောင်ကြိုးစားမယ်အကောင်းဆုံးလေးဖြစ်လိမ့်မယ်ဆန္ဒ
လွှတ်တော်မိတ်ဆက်ပွဲတက်ရောက်ခဲ့တဲ့အနာရလွှတ်တော်ကိုယ်စားလှယ်ဒေါက်တာမင်းကြည်ဝင်းကတော့လွှတ်တော်ထဲကနေလှုပ်ရှားတွေအများကြီးရှိတယ်လို့ပြောပါဗျာ
။ဒီလိုအကျင့်အများကြီးလှုပ်ရှားအများကြီးပဲကျွန်တော်
ตุรยาเจมมอมเนลลดอปัทมะปงมาซีเวโกเฟฟาวรีลา 6
ခုဆက်ပြီးသတင်းကျင်းချုပ်ကိုနားဆင်ကြရမှာပါရှင်ကချင်လွတ်လပ်ရဲ့အဖွဲ့ KIO
ရခိုင်ပြည်နယ်အမျိုးနယ်ဘဲပဒုံစစ်ဆေးရိတ်ကိမ်မှာ WY စာတမ်းမှာစိတ်ကြွဆေးပြား 9 သိန်းကျော်နဲ့ဆေးပြားတယ်ဆောင်သူတဦးကိုရဲတပ်ဖွဲ့ကနေဖမ်းဆီးခဲ့ပါတယ်တရရှိတွေခုနားဆင်ခဲ့ကြတာကတော့
နေဆက်ခြေဆိုင်တိုင်းရင်သတင်းတော့တွေစုစည်းတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလောအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်